ရုရှားနိုင်ငံတွေကိုယူကရိန်းတပ်တွေဆက်ထိုးလာတာကြောင့်လူပေါင်းသောင်းတွေချီကိုရှေ့ပြောင်းပေးဖို့ရုရှားကခြေညာလိုက်ပါတယ်။ရုရှားနိုင်ငံကတ်စ်ဒေသကိုယူကရိန်းတပ်တွေဆက်လက်ထိုးစစ်ဆင်နေတာကြောင့်ဒီဒေသကလူ100,000ကျော်ကိုဘေးလွာရှေ့ပြောင်းပေးဖို့ရုရှားအနာပိုင်တွေကမနေ့ဗိုလ်တူနေတုန်းကခြေညာခဲ့တာပါ။ယူကရိန်းနဲ့ရုရှားနယ်စပ်ဂလတ်စကော့ဖ်ခရိုင်တွေကလူတွေပြောင်းရွှေ့တာကိုရဲတွေနဲ့အနာပိုင်တွေကကြီးကြပ်သွားမှာဖြစ်ကြောင်းယာယီအုပ်ချုပ်ရေးမှူးအလက်ဆီ စမီယာနော့ဖ်က Telegram လူမှုကွန်ရက်ကနေတဆင့်ပြောလိုက်ပါတယ်။ယူကရိန်းဘက်ကနေဆက်ထွက်ကျော်တိုက်ခိုက်ခဲ့တဲ့ဩဂတ်စ်လ6ရက်နေ့ကလေးကဆိုရင်ရုရှားဘက်ကလူ2,000လောက်ဘေးလွာကိုပြောင်းရွှေ့ထားပြီးဖြစ်ပါတယ်။ရုရှားစစ်သားရောက်တရားကြောင့်ယူကရိန်းကအကျဉ်းသားတွေဖြစ်ဖန်တာကြောင့်ယူကရိန်းစစ်တပ်အကြီးအကဲဗိုလ်ချုပ်အလက်ဆန်ဒါဆာရက်စကီးကပြောပြီးရုရှားကဖန်တာတဲ့ယူကရိန်းစစ်သုံးဘက်တွေနဲ့တဖြည်းဖြည်းချင်းလဲလှယ်သွားမှာဖြစ်ကြောင်းကိုလည်းယူကရိန်းသမ္မတဗလန်ဒီမာဇယ်လန်စကီးကပြောခဲ့ပါတယ်ခင်ဗျာ။